အမေရိကန်သမ္မတအင်ဂျီရိုဟာဘာမှအားနည်းခြင်းမရှိကောင်းကောင်းလေပတ်လှုပ်ဆောင်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ရုရှားဆိုရရှိနေလို့ဆိုသူနဲ့သူ့ရဲ့အကြီးဆုံးသားဖြစ်သူတို့ဒီကနေ့ကတွေ့ဆုံခဲ့တယ်ဆိုတာပေါ်လာပြီးတဲ့နောက်အင်ဂျီရိုဟာရုရုတဲတဲဖြစ်နေတယ်ဆိုတဲ့ပြောတွေကိုသမ္မတကတုံ့ပြန်ပြောဆိုတာပါ။ယူကော့ဘဲကာလာကမစ္စတာထရမ့်ရဲ့တံရွက်ဖြစ်သူဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်နဲ့ပတ်သက်ပြီးအပြစ်ကျူးလွန်ထားတဲ့သတင်းချက်လက်တွေပေးမယ်ဆိုပြီးတော့အဲ့ဒီရှိနေကကန်လန်နာကြောင့်မစ္စတာထရမ့်ရဲ့ဒါအကြီးဆုံးကတွေ့ခဲ့တာဆိုတဲ့သတင်းတွေကထွက်နေတာပါ။သမ္မတနဲ့ပတ်သက်ပြီးထွက်ထားတဲ့သတင်းရဆိုရင်တော့သူဟာအင်္ဂါနေ့ကလုံခြုံရေးအစီအစဉ်တွေတည်မရှိတာပဲ။ဒေါ်နယ်ထရမ့်ဂျူနီယာနဲ့ပတ်သက်တဲ့သတင်းတွေကိုစောင့်ကြည့်ပြီးဒေါသထွက်နေခဲ့တယ်လို့ဆိုပါတယ်။ထရမ့်ဂျူနီယာဟာ2016ခုနှစ်ဇွန်လကနယူးယောက်မြို့ထရမ့်တာဝါမှာအရင်ရှိနေတဲ့ပြည်သူ့ဘုဂျားကန်ဆက်သွယ်ကနေအီးမေးလ်နဲ့အပြန်အလှန်ဆက်သွယ်ခဲ့ကြတာတွေကိုသတင်းတွေမှာပြောနေကြတာပါ။ဒါပေမဲ့လည်းသမ္မတထရမ့်ကတော့အင်ဂျူရိုဟာနိုင်ငံရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုပြည်ပင်ကြောင်းလေးကိစ္စအခွန်တွေရှော့ချဖြတ်တော့ဖို့ကိစ္စနဲ့အခွန်စနစ်ပြည်ပင်ကြောင်းလေးကိစ္စတွေအပြင်သူ့ဆိုအပြင်တခြားကိစ္စရဲ့အများပြားပေါ်အာရုံစိုက်လို့ဆောင်နေကြောင်းတီဗီကြည့်ဖို့အချိန်မရှိတဲ့လို့ဖြစ်ကြောင်းပြောပါတယ်။